လက်ဗရန်တောင်ကျင်းနီစီမံကိန်းကိုကန့်ကွက်ရင်းတနက်နေ့ပြစ်တာခံရပြီးတည်ဆုံခဲ့ရတဲ့လေဒူမကြီးဒေါ်ခင်ဝင်းတည်ဆုံမှုဟာဒီဇင်ဘာ22ရက်နေ့မှာ3နှစ်ပြည့်ပြီဖြစ်ပေမဲ့အမှုမှန်မပေါ်ပေါက်သေးပါဘူး။ဒါပေမဲ့ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုမလိုက်နာပဲစီမံကိန်းဆက်လုပ်နေတဲ့ကုမ္ပဏီတွေကိုအရေးယူပေးဖို့တွေအတွက်ဒေသခံတရားလောက်ဟာဆန္ဒပြခဲ့ကြတာမှာလက်ကင်ရဲအင်အားနဲ့တားဆီးခဲ့ပါတယ်အကြောင်းစုံကိုတော့ထိုင်းခြေဆိုင် view အင်းမြန်မာပိုင်းတင်တာမအေးအေးမှာကတင်ပြပို့ထားပါတယ်ရှင
်သကိုင်းတိုင်းရင်းမာပင်ခရိုင်တလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ကျေးလီစီမံကိန်းကြောင့်ဒေသခံတွေရဲ့လေယာဉ်တွေတိမ့်ခံရတာတွေကိုကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါ်ခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံခဲ့တာပါအခု3နှစ်ကြာလာပြီဖြစ်ပေမဲ့အမှုမှပေါ်ပေါက်တာမရှိသေးသလိုလက်ဗရောင်းတောင်ကျင်းပြီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိသေးဘူးဆိုပြီးဒေသခံတွေကမြန်မာဝန်ပေါင်းကုမ္ပဏီရှိကိုတွားရောက်ပြီးဆန္ဒပြခဲ့တယ်ဆိုပြီးဦးဆောင်သူဒေသခံတောင်သူတူကပြောပြပါတယ်
။ဂျော်ခင်ဝင်းကိုတနက်နဲ့ပြစ်ပတ်တဲ့လူသက်တရခံအများဆုံးဖော်ထုတ်ရေးယူပေးရေးသုံးကောအစီရင်ခံစာကိုလေးစားလိုက်နာမှုမရှိတဲ့ကျင်းပြီစီမံကိန်းကိုအများဆုံးတရားဥပဒေအရတရားစွဲဆိုပေးရေးနောက်တစ်ချက်ကအစားတို့မြေက1900ကိုအများဆုံးဖော်ဆောင်ပေးရေးဆိုပြီးတော့အဲ့ဒီသုံးချက်နဲ့အမားတို့တောင်းဆိုပြီးတော့ဆန္ဒပြခြင်းဖြစ်ပါတယ
်လက်ဗရောင်းတောင်ကျေးလီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့လေသူမကြီးဒေါ်ခင်ဝင်းဟာတည်ဆုံနေတာပါဒီအမှုနဲ့ပတ်သက်လို့ဒီသားစုဝင်တွေကရှေ့နေတဲ့အကူအညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်အောက်တိုဘာ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်ရဆိုပြီးအမှုပိတ်ခံခဲ့ရပါတယ်ဒီကနေ့ဒေသခံတွေဆန္ဒထုတ်ပေါ်တဲ့အပေါ်မြန်မာဝန်ပေါင်းကုမ္ပဏီတွေကတာဝန်ရှိသူတွေကဆန္ဒပြသူတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ခြင်းမရှိဘူးဆိုပြီးဆန္ဒပြသူတွေကပြောပါတယ်
။မတို့ဆန္ဒပြတော့ကြသူတို့ကတာဝန်ရှိတဲ့ပုံကိုယ်တွေကတော့တယောက်မှမထွက်လာပါဘူး။ဒီခုလုံခြုံရေးတွေရဲတွေပဲမတို့ကိုတားဆီးတယ်။လုံခြုံရေးရဲတွေကနှစ်တန့်တားဆီးတယ်။ပထမတန့်ကသူတို့တိုင်းကနဲ့ဟိုဒုတ်လေးတွေကင်ပြီးတော့သူတို့တားဆီးတယ်။နောက်တန့်ကလက်နဲ့ကိုနဲ့ချိန်ပြီးတော့တားဆီးတယ်အဲ့ဒီသူတို့ရဲရင်အားသုံးပြီးတော့တားဆီးတာပဲရှိတာမြည်သူတဦးတယောက်မှတာဝန်ရှိတဲ့ပုဂ္ဂိုလ်အားလည်းလာတွေ့ဆုံရင်မရှိပါဘူ
းဒီကိစ္စနဲ့ပတ်သက်လို့မြန်မာဝါပေါင်းကုမ္ပဏီကတာဝန်ရှိသူတွေကိုစက်တွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့စက်တွယ်လို့မရခဲ့ပါဘူးဒေသခံတွေဟာကျင်းပြီစီမံကိန်းကိုကန့်ကွက်တဲ့အနေနဲ့သူတို့ရွာနီးမှာပဲတပိတ်စခန်းဖွင့်ပြီးကန့်ကွက်ခဲ့ပေမဲ့ကြာသာပတိညကတော့တပိတ်စခန်းကိုအမိမတိသူတွေကနီးရှို့သွားခဲ့တယ်လို့ဆိုပါတယ်
တပိတ်စခန်းဖွင့်ထားတာ3လလောက်ရှိသွားပြီမင်းရဒေါခင်ဝင်းရဲ့ဌာနပွဲလေးကိုလာတဲ့အပိယိတ်တ်ကိုကျွေးမွေးဖို့ရွာသူရွာသားတွေကခမင်းဟင်းချက်တဲ့အချိန်မှာတပိတ်စခန်းမှာလူတယောက်မှမရှိတဲ့အချိန်ကိုတပိတ်စခန်းကိုသူတို့ကမီးရှို့ဖျက်ဆီးပစ်လိုက်ကြတယ်ဘသူဘဝရဲ့လို့ဘသူကမှမသိလိုက
်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းတော့စလင်းကြီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းသိန်းစောကလွတ်တော်မှာလက်ဗရောင်းရင်းနဲ့ပတ်သက်လို့တင်ပြဆွေးနွေးခဲ့ရမှာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကင်လို့ရမယ့်နေရာဧကတွေကိုပြန်ပေးဖို့ကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်။လက်ဗရောင်းတောင်ကျေးလီစီမံကိန်းကရရှိလာတဲ့အကျိုးအမြတ်တွေကိုမူလကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပါတယ်။ဒါပေမဲ့သမရဟောင်းဦးသိန်းစိန်လက်ထက်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မတီအစီရင်ခံစာထွက်ပြီးမှတော့2013ခုနှစ်မှာစာချုပ်အစ်စ်ပြန်လည်ထုတ်ဆိုခဲ့ပြီးမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းမြန်မာဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါရဲ့ရှင်